သမရထွန်းရဲ့ရွေးကောက်ပွဲမဲ့ဆွေစည်းရုံးရေးအဖွဲ့ကိုဥဆောင်တဲ့ပေါ်မနဖော့အပေါ်တင်ထားတဲ့ဘန္ဒာရေးဆိုင်ရာရာဇဝမှု18ခုထဲက8ခုမှာပြစ်မှုထင်ရှားကြောင်းခွန်သမာဓိအဖွဲ့ကအင်္ဂါနေ့မှာအဆုံးဖြတ်ပေးလိုက်ပါတယ်။ဒါဟာသမရထရမ့်နဲ့နီးစပ်တဲ့ပုံကိုယ်တွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အထူးစုံစမ်းစစ်ဆေးရေးမှုအနေနဲ့ရုံးတော်မှာပထမဆုံးအကြိမ်အောင်မြင်မှုရရှိလိုက်တာဖြစ်ပါတယ်။မနဖော့အပေါ်တင်ထားတဲ့တခြားဆွဲချက်10ခုကိုတော့ခွန်သမာဓိအဖွဲ့ကအပြစ်ရှိတယ်မရှိဘူး။မဆုံးဖြတ်နိုင်ခဲ့တဲ့အတွက်မှားယွင်းသောစစ်ဆေးစီရင်မှုအဖြစ်တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။အင်္ဂါနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာသမရအင်ပြူရောအတွက်နှစ်ခါအထိနာစေခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ပါတယ်။သမရရဲ့ကိုပိုင်ရှင်းနေဟောင်းမိုက်ကယ်ခွန်းကသူ့အနေနဲ့ပြစ်မှုကျူးလွန်ခဲ့ကြောင်းအစိုးရရှင်းနေတဲ့ထံရှောက်လဲချက်ပေးခဲ့တာကလည်းသမရအထွန်းတွေ့ဒုတိယအကြိမ်အထိနာသွားစေတဲ့ဖြစ်စဉ်တစ်ခုဖြစ်ခဲ့ပါတယ်။မစ္စတာမနဖော့အနေနဲ့သူ့ပေါ်တင်ထားတဲ့အခွန်ပေးဆောင်မှုရှောင်ရှားခဲ့မှုနဲ့ပန်းစင်းရင်လိန်လေဖွင့်လှစ်ခဲ့တဲ့အမှုတွေအတွက်ခုံတမာရီအဖွဲ့က၄ရက်ကြာအခြေတင်ဆွေးနွေးကြပြီးမှအင်္ဂါနေ့မှဆုံးဖြတ်ချက်ထွက်လာခဲ့တာပါအင်္ဂါနေ့ကအရီယလဟာတမရထရွန့်အပါအဝင်ပါတီဆွဲအရသူ့ပေါ်အစဉ်တစိုက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပေမဲ့တာမန်ပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ခုံတမာရီအဖွဲ့ရှင်မှပြစ်မှုထင်ရှားကြောင်းအထူးဆောင်သံစစ်ဆေးမှုရောဘတ်မူလာကပြသနိုင်ခဲ့တာကြောင့်သူ့လောက်ရဟာမှန်ကန်ကြောင်းတက်တည်ပြနိုင်ခဲ့တာလည်းဖြစ်ပါတယ်ဒီရလကြောင့်ပေါ်မန်နဖော့အနေနဲ့ထောင်ဒဏ်နှစ်ပေါင်းများစွာကြာခံရနိုင်ခြင်းရှိနေပါတယ်